မေလ21ရက်နေ့မှာကျင်းပမယ့်အော်စတြေးလျရွေးကောက်ပွဲမှာအတိုက်ခံပါတီအနိုင်ရမယ်ဆိုရင်ထောင်နဲ့ချီတဲ့ခိုလုံငွေရှာဖွေသူတွေဟာလှေတွေနဲ့အော်စတြေးလျကိုရောက်လာဖို့ကြိုးပမ်းကြလိမ့်မယ်လို့လက်ရှိဝန်ကြီးချုပ်ကတင်းလာနေမှာတတိပေးလိုက်ပါတယ်။အော်စတြေးလျရေပိုင်နဲ့အတွင်းနှစ်စဉ်လှေတွေနဲ့ရောက်ရှိလာတဲ့ခိုလုံငွေရှာဖွေသူရေအတွက်ဟာ2013ခုနှစ်က2000ကျော်အထိအမြင့်ဆုံးကိုရောက်ရှိခဲ့တာပါ။အဲ့ဒီအချိန်ရှေးရိုးဆွဲဝါဒီဆိုရဖွဲ့ရွေးကောက်တင်မြောက်ခံခဲ့ရပြီးတဲ့နောက်စစ်ဖက်ကဥဆောင်တဲ့မူဝါဒတရက်နဲ့ခုံလုံဖို့လာတဲ့လေတွေကိုပြန်ပြီးလှည့်စီခဲ့ပါတယ်။ဒါအပြင်ဝေးလံတဲ့ Pacific ကျွန်းစုတွေမှာရှိတဲ့လူဝင်မှုကြီးကြပ်ရေးစခန်းတွေစီကိုလေတွေနဲ့ဝင်ရောက်မှုကိုတားမြစ်တဲ့တမတ်ချက်ကိုရွေးကောက်ပွဲမတိုင်ခင်နှစ်လအလိုမှာလက်ရှိအစိုးရကစတင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီအချိန်ကစလို့လေတွေစီးပြီးလာရောက်ခုံလုံသူမရှိသလောက်ဖြစ်ခဲ့တာပါ။အတိုက်ခံကောင်းဆောင်အန်တိုနီအယ်ဘနီစ်ကတော့သူ့ရဲ့လေဘာပါတီအစိုးရအနေနဲ့ခိုလုံခွင့်တောင်းခံသူတွေအတွက်ယာယီအကာအကွယ်ပေးရေးဗီဇာဆိုတာမျိုးထားတာကိုဖယ်ရှားပြောင်းလဲမယ်လို့ပြောခဲ့ပါတယ်။ဩစတြေးလျကဒုက္ခသည်တွေကိုတရားဝင်အကာအကွယ်ပေးမှုမှာအများအန်းအတွက်ပြန်လည်နေရာချထားရေးပါဝင်ပါတယ်။ဒါပေမဲ့အခုအစိုးရမူဝါဒအရလေနဲ့ရောက်လာသူတွေကို၃နှစ်တက်တမ်းပဲရှိတဲ့ဗီဇာပေးထားပါတယ်။ဒုက္ခသည်တွေအနေနဲ့မွေးရမည်ကိုမပြန်နိုင်ဘူးဆိုရင်ဗီဇာတက်တန်းတိုးပေးနိုင်ပေမဲ့သူတို့ရဲ့အနာဂတ်ဘဝအသစ်တွေဖန်တီးဖို့မတေချာမရေရာမှုတွေရှိနေတယ်လို့ဝေဖန်သူတွေကထောက်ပြထားပါတယ်